2012ခုနှစ်တုန်းကလူ200ဝန်းကျင်သေဆုံးပြီးတော့လူပေါင်း1000နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းရေးအစီရင်ခံစာဟာတောင်ပေါင်းစုံကိုလေ့လာတုံ့သက်ထားတဲ့အစီရင်ခံစာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သောမတ်အိုဟေကင်တာနာကပြောပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာအပါအဝင်ကော်မရှင်အကြံပြုချက်တွေအပေါ်မှာတော့လေ့လာတုံ့သက်ပြီးမကြခင်ရက်ပိုင်းအတွင်းမှာသူ့ရဲ့တုံ့သက်ချက်ပြန်လည်ထုတ်ပြန်မှာဖြစ်တယ်လို့ VOE ကိုပြောပါတယ်။စုံစမ်းထားတဲ့ကိုသားညိုကပြောပြပေးမှာပါရှင
်။ရခိုင်ပြည်နယ်ပြည်ပခများစုံစမ်းစစ်ဆေးကော်မရှင်ရဲ့ဒီအစီအစဉ်ဟာငိုသတ်မှတ်ချိန်တဲ့နောက်ကျပြီးတော့ထွက်လာတာပါ။အစီအစဉ်ထဲမှာတော့ဒီအဖြစ်ပြက်ဖြစ်စဉ်တွေအပါအဝင်နောက်ခံသမိုင်းကြောင်းတွေကိုပါသုံးသပ်တင်ပြထားသလိုပဲပြဿနာကင်တွယ်ဖြေရှင်းရေးအတွက်အကြံပြုချက်တွေကိုပါထည့်သွင်းထားပါတယ်။အတော်များများမျှော်လင့်ထားတဲ့ဒီကော်မရှင်ရဲ့အစီအစဉ်ထွက်လာတဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေသောမတ်အိုဟီကင်နနာကတော့ကြိုဆိုလိုက်ပြီးတော့ဒီပေါ်မှာသူ့ရဲ့အမြင်သုံးသပ်ချက်တွေကိုတော့မကြခင်ရက်ပိုင်းမှာသူတို့ထုတ်ပြန်သွားဖို့ရှိတယ်လို့ VOA ကပြောပါတယ
်။ it is good that finally the commission issued the report in respect to the situation in Rakhine State. Now I am now in the process of
ရခိုင်ပြည်နယ်ခြေနေတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်စီရင်ခန်းစာအခုနောက်ဆုံးထွက်လာပြီဆိုတာကျေနပ်စရာပါ။ဒီစီရင်ခန်းစာထဲမှာပါဝင်တဲ့အကြံပြုချက်တစ်ခုချင်းကိုကျွန်တော်လေ့လာသုံးသပ်နေပါတယ်။
စင်ကာပူနဲ့ပတ်သက်လို့တော့မနေ့ကရန်ကုန်မှာပဲဒီကော်မရှင်လူကြီးတွေကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။အကြံပြုချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကပြည်ပခတွေကိုထိန်းသိမ်းနိုင်မှုအတွက်လုံခြုံရေးအင်အားတွေကိုတိုးမြှင့်ချထားဖို့ဆိုတာပါဝင်တယ်လို့ပဲအကြံဖက်ခံထားတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကိုလည်းအသေးစိတ်ဖော်ပြထားပါတယ်။ပြဿနာတွေဟာဒေသတွေထဲမှာရှိနေစေမှုလို့ကင်ထွေဖြစ်ရှင်းတဲ့နေရာမှာတော့အချိန်ယူရလိမ့်မယ်လို့ကော်မရှင်ဖွဲ့ဝင်တွေကယူဆကြတာတွေ့ရပါတယ်။1982ခုနှစ်ကနိုင်ငံသားဥပဒေတွေကိုအသေးချလိုက်နာမယ်ဆိုလို့ရှိရင်ပြဿနာကြီးထွားလာစရာမရှိသလိုပဲအဲ့ဒီဒေသတွေမှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကြားမှာလူကြီးအလင်းမြန်တိုးပွားလာတာဟာလေပြဿနာတရားဖြစ်ခဲ့တယ်ဆိုပြီးတော့ဒီကော်မရှင်ကသုံးသပ်ပါတယ်။နောက်လက်ရှိဒုက္ခသည်စခန်းတွေမှာရှိတဲ့ကျန်းမာရေးလူမှုရေးလူသားရပ်တည်မှုအကျပ်တဲဆိုင်ရာအခြေအနေတွေအတွက်စိုးရိမ်ပွဲရှိတယ်ဆိုပြီးတော့တင်ပြထားပါတယ်။အစင်ကစားတစ်ခုလုံးမှာတော့ Ranger ဆိုတဲ့အသုံးအနှုန်းကိုရှောင်ထားပြီးတော့ Bengali ဆိုပြီးတော့သုံးပါတယ်။ဒါပေမဲ့ Ranger အခေါ်ပေါ်ပြဿနာနဲ့ပတ်သက်လို့တော့အခန်းတစ်ခုအနေနဲ့ရှင်းလင်းထားပါရယ် Mr. Kinana ကတော့ဒီအစင်ကစားဟာအချင်းဒီအတော်များများကိုပြည့်ပြည့်စုံစုံထည့်သွင်းထားတယ်လို့ပြောသွားပါရယ
် it looks like a comprehensive report which is important because this is the kind of report that we always expected. Now in respect to each of the issues that the
ဒီအစင်ကစားကြီးရတာတောင်းဆိုရင်တင်ပြထားဖို့ပါပဲဒါတော့ရေးကြည့်ပါရယ်ဒီလိုအစီရင်ခံစာမျိုးထွက်လာစီဘူးကျွန်တော်တို့အားလုံးမျှော်လင့်ထားတာပါကိစ္စရပ်တိုင်းကိုကော်မရှင်ကလေးလာတင်ပြထားပါတယ်တင်ပြထားတဲ့ဒီကိစ္စရပ်တိုင်းကိုအသေးချာလေးလာပြီးကျွန်တော်တို့ထုတ်ပြန်ချက်ထုတ်ဖို့ရှိပါတယ်ဒီမွတ်စလင်တိုင်းဝိုင်းကိုဘာကြောင့်ရိုဟင်ဂျာလို့မသုံးတာလဲဆိုတော့ရှင်းလင်းထားချက်တွေနေဆက်မှာရှိတဲ့နတ်ဆက်ကဖွဲ့ရီအကြောင်းလူခွေရေးချိုးဖောက်မှုတွေရှိတဲ့အာဏာပိုင်တွေဥပဒေကင်းလွတ်ခွင့်ရနေတဲ့ကိစ္စ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေပြုပြင်ပြောင်းလဲရေးကိစ္စနောက်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေရဲ့လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေပါဝင်ပါတယ်။ဒါကြောင့်ကင်တွေဖြည့်ရှင်းမှုလိုအပ်တဲ့အကြောင်းအရာတော်တော်များများကိုဒီအစီရင်ခံစာထဲမှာပြည့်ပြည့်စုံစုံထည့်သွင်းထားပါတယ
်။2012ခုနှစ်ဒီဂျွန်လနဲ့အောက်တိုဘာလတွေအတွင်းမှာဖြစ်ခဲ့တဲ့လူမျိုးရေးဆန်တဲ့အထူးဂုဏ်တွေကြောင့်လူပေါင်း192ဦးသေဆုံးပြီးတော့265ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့အတွက်သမရဦးသိန်းစင်ကနေပြီးတော့ဒီ28ဦးပါဝင်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့ပေးခဲ့တာပါ။ကော်မရှင်ကနေပြီးတော့အစီရင်ခံစာထွက်မလာနိုင်ခင်အခုဒီနှစ်ဆန်းအတွက်မှာပဲမိတ္တလာမှာဒီဘာသာရေးအထူးကြုံတွေဖြစ်ခဲ့တာကြောင့်မလို့ကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့မေးခွန်းထုတ်တာတွေနောက်အစီရင်ခံစာမထွက်နိုင်တဲ့အပေါ်မှာဝေဖန်ပြစ်တင်မှုတွေရှိခဲ့ပါတယ်။အခုဒီကော်မရှင်ထဲမှာတော့နိုင်ငံရေးကျင်းသားဟောင်းတွေရော Hindu, Muslim, Christian, Buddha ဘာသာစသဖြင့်ဒီဘာသာပေါင်းစုံကလူတွေရောရခိုင်တိုင်းရင်းသားတွေကိုပါထည့်သွင်းထားပါတယ်။HRW လူခွင့်စောင့်ကြည့်မှုဖွဲ့ကတော့ဒီအစင်ကစားထဲမှာဒုက္ခသည်တွေအတွက်အကူအညီပေးနိုင်ရေးကိုထည့်သွင်းအကြံပြုထားတဲ့အပေါ်မှာကြိုးစားပါတယ် HRW အနေနဲ့ကဒီပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲကြခိုင်ပြိပခါတွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့သုံးသက်ချက်အစင်ကစားတစားကိုတည်ထောင်ထုတ်ခဲ့တာပါအဲ့ဒီတဲမှာတော့အကြံဖတ်မှုတွေမှာပတ်သက်မှုရှိတယ်တာဝန်ရှိတယ်ဆိုပြီးတော့လုံခြုံရေးအာဏာပိုင်တွေကိုအပြစ်ပို့ထားပါတယ်ခင်ဗျာ
ဒီလူမျိုးရဲ့ကြံဖက်မှုတွေနဲ့ပြိပက္ခတွေကိုကင်တွယ်ရမှာနိုင်ငံတကာစံထုံးစံထားတွေနဲ့အညီပွင့်လင်းမြင်သာမှုရှိဖို့ရေးဆွဲအစီအစဉ်နဲ့ကင်တွယ်သွားဖို့အမေရိကန်နိုင်ငံသားရေးဌာနကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။တခြားနိုင်ငံတကာအတိုင်းအဝိုင်းနှီးတူပဲဒီကော်မရှင်အစီရင်ခံစာပါအကြံပြုချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်သုံးသပ်နေတယ်လို့လည်းပြောပါတယ်။ ဧပြီလ30ရက်နေ့ကတော့နိုင်ငံခြားရေးဌာနရဲ့ဒုက္ခသည်များနဲ့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာဒုတိယလက်ထောက်အတွင်းရေးမှူးကယ်လီတယ်မန်ကမြန်မာနိုင်ငံကိုရောက်ရှိမှလည်းဖြစ်ပါတယ်။ဒီသူ့ရဲ့ခရီးစဉ်အတွင်းမှာရခိုင်ပြည်နယ်ကိုသွားပြီးတော့အဲ့ဒီကနေပြီးတော့လူသားချင်းစာနာမှုအရေးပေါ်လိုအပ်ချက်တွေကိုလည်းဆောင်ရွက်သွားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်ရှင်။